ေဒီဒီအထူးအထူးသဖြင့်ဒီနောက်ရီတိုက်ပွဲဖြစ်လိုက်တဲ့အခါမှာ KNU ကဟိုဒီရပိုင်းပေါ့နော်တိမ့်နိုင်ခဲ့တဲ့ဒီ KNU ဒီကရင်အလံကိုဟိုဒီနောက်ရီမှာအဲလွှဲနိုင်ခဲ့တယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အချိန်မှာထိုင်းနိုင်ငံကတပြည်လုံးကတော်တော်လေးစိတ်ဝင်စားခဲ့ပြီးတော့ဟိုကျမတို့သိခဲ့ရပါတယ်ဆိုတော့အခုအဲ့တော့ဒီထိုင်းနိုင်ငံအနေနဲ့အခုလိုဒီမြန်မာနိုင်ငံမှာပဋိပက္ခဖြစ်တဲ့သူတို့နေဆက်မှာဖြစ်နေတဲ့အပိုင်းပေါ့အဲ့ဒီမှာရော KNU အနေနဲ့ဒီထိုင်းဆိုရပါဝင်ထိုင်းပြည်သူတွေရဲ့ယက်တီချက်ကိုရောဘယ်လိုမြင်လဲရှင
်အမ်ပထမဆုံးအချက်အနေနဲ့ပြောမယ်ဆိုတော့ဒါတာမန်ရိုးရိုးပြည်သူတွေပေါ့နော်ကျွန်တော်တို့ကထိတွေ့ဘူးတော့ရှိတယ်တာမန်ရိုးရိုးပြည်သူတွေကတော့ငိုရတာသိပြီးတော့စိတ်ဝင်စားရဘူးအဲ့ဒီကိစ္စတွေကဒါပေမဲ့အဲ့ဒီမြောက်တွေကိစ္စဖြစ်လာတဲ့အခါမှာတာမန်ရိုးရိုးပြည်သူတွေတော့တော်တော်လေးလှုပ်လှုပ်ရွရွဖြစ်လာတယ်ဆိုတော့ကျွန်တော်သတိထားမိတယ်အထူးသဖြင့်ကိုသားသမီးတွေရှိတဲ့နေရာနောက်ပြီးတော့ကိုရဲ့လှုပ်ဖို့ကင်ပဲအထူးသဖြင့်ဟိုဒီတာဝန်နဲ့မပတ်သက်တဲ့လူတွေကအဆပြီးတော့နည်းနည်းမေးမြန်းစုံစမ်းမှုတွေရှိလာတယ်သူတို့စိတ်ဝင်စားလာအဲ့ဒါတော့အမှန်ကန်ပဲကျွန်တော်တို့လက်ခံပါပဲကျွန်တော်ပြောကြားချင်တာကတော့ထိုင်းနိုင်ငံရည်ပဲမဟုတ်ဘူးအော်အင်းကြီးနိုင်ငံတွေပါဝင်အာဆီယံတစ်ခုလုံးတော့ကမ္ဘာအတိုင်းအဝန်းအလုံးပေါ့နော်ကျွန်တော်ပြောချင်တာကတော့ဩပြဿနာရာတစ်ခုကိုဖြစ်ရှင်းတဲ့အခါမှာသူနိုင်ငံရေးကိစ္စကျွန်တော်တို့တိုင်းပြည်မှာရှုပ်ထွေးပြည်နယ်နိုင်ငံရေးကိစ္စကိုဖြစ်ရှင်းတဲ့အခါဘာပြီးွားကြည့်လဲဆိုတော့သူကဒီတကက်အနာကိုဆုပ်ပိုင်ထားတဲ့အဖွဲ့အစည်းပေါ်မှာသွားပြီးတော့ဗဟုပြုပြီးတော့သွားပြီးတော့စဉ်းစားရတယ်ဥပမာစက္ကစားနေပြီးတော့ဟိုနေပြီးတော့မှထိုင်ပြီးတော့ထိုင်တဲ့အခါကျတော့သူကပြဿနာဖြစ်ရှင်းစက္ကစားစီပဲသွားပြီးတော့အရင်သွားပြီးတော့အာသူနဲ့အဆင်ပြေအောင်လုပ်တယ်ဗျာပြီးတော့မှကျွန်တော်တို့စီပြန်လာတယ်အဲ့အနေထားမျိုးရှိတယ်။ဩအဲ့ဒါမျိုးကြတော့ဒီနှစ်ဒီကလာမှာလုံးလုံးအဆင်ပြေတော့ဘူး။ပြောရင်လည်းဗျာဟိုပြောရမယ်ဆိုတော့နိုင်ငံတော်တော်များများဟိုအစိုးရချင်းဆိုပြီးတော့သူတို့ကဆက်ဆံမှုကတော့ရှိနေပြီးသားကျွန်တော်ဘာမှငြင်းငွေစရာအကြောင်းမရှိဘူး။ဒါပေမဲ့ဒီနှစ်ဒီကလာမှာကျွန်တော်တို့တိုင်းပြည်မှာဖြစ်နေတဲ့ကိစ္စဟာအဲ့ဒီအစိုးရချင်းဆက်ဆံမှာပဲအဲ့ဒီအစိုးရချင်းမှာသွားတွေ့ပြီးတော့ညှိနှိုင်းကြမယ်ဆိုတော့ဘယ်တော့မှအလုံးဖြစ်တော့မှာမဟုတ်ဘူး။ဘာဖြစ်လဲဆိုတော့အစိုးရကိုယ်တိုင်ဆိုတဲ့လူကဟိုကမြို့တွေကနေမြို့ပြင်ကမထွက်ရတဲ့အနေထားရောက်နေပြီလေ။နေရာဒေသတော်တော်များများကျွန်တော်တို့တော်ကြီးလက်ဒေသမှာကျွန်တော်တို့ကြီးပဲချက်ကနေတာတော်တော်များများဖြစ်နေပြီလေ။ဆိုတော့အဲ့ဒီမှာအလုပ်တစ်ခုကိုလုပ်တဲ့အခါမှာအဲ့ဒီမြို့ပေါ်ကွက်ကွက်လေးနဲ့မှာနေရာရှိတော့စခန်းနဲ့မှာဟိုကအပြင်မှာမထွက်ရတဲ့ခံစစ်အသေးအနေထားနေတဲ့လူတွေကိုပဲသွားပြီးတော့အဘိုးပြုတော့စဉ်းစားဆုံးပြမယ်ဆိုတော့အဲ့ဒီကိစ္စပြဿနာဘာမှအဖြစ်ပေါ်အောင်မို့အဲကြောင့်မို့ကျွန်တော်ပြောချင်တာဒီနေ့ဒီကာလမှာကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီပြဿနာတွေကိုချင်းကမယ်ဆိုတော့အားလုံးကကျွန်တော်တို့ stake holder ဖြစ်တယ်ဒီတိုင်းပြည်ကိုဖြစ်ရှင်းရမယ့်လူတွေဖြစ်တယ်ကျွန်တော်တို့နဲ့ဆိုင်တဲ့ဟာဆိုကျွန်တော်တို့အရင်ချင်းကပါเนาะဥပမာဆိုရကပြောရမယ်ဆိုလူသားချင်းစာနာထောက်ထားမှုနဲ့ပတ်သက်တဲ့ကိစ္စဆိုကျွန်တော်တို့အောက်မှာကျွန်တော်တို့အုပ်ချုပ်နယ်မြေမှာရှိတဲ့လူသားချင်းစာနာထောက်ထားမှုကျွန်တော်တို့တစ်ခွက်ရောက်တဲ့ IDP ကကျွန်တော်တို့လက်ထက်မှာဘူးတသန်းကျော်တယ်ကျွန်တော်ကရင်လက်ထက်မှာဟိုဒီ KNU အောက်မှာအဲ့ဒီဟာကိုကျွန်တော်တို့နဲ့စကားမပြောဘဲဟိုစကားစစီမှာဘာစကားပြောလုံးဝမတက်တော့ဘူးလေအဲ့ဒါလုံးဝမဖြစ်နိုင်တော့ဘူးအဲ့ဒါကြောင့်မို့ပြောချင်တာကတော့ဘာဖြစ်ဖြစ်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးတော့တိုင်းပြည်ပြည်ရဲ့ပြဿနာကိုဖြေရှင်းဖို့စဉ်းစားတဲ့အခါမှာတော့ဒီအာလက်ရှိအနာချုပ်ဝင်ထားတဲ့လူတွေစီမှာပွားပြီးတော့ပဟိုပြုတော့စင်စားဆုံးပြတယ်နှီးနွယ်တယ်နောက်ပြီးတော့ထိတွေ့တဲ့ဆာမျိုးအလုံးမဖြစ်တော့ဘူ
းအဲ့တော့ဟိုထိုင်းမြူဂျီချိုဟောင်းကက်စင်ကအဲ့ဒီဒီတိုင်းလမ်းကောင်းဆောင်ချိုနော် NUG ကိုစလေနဲ့သူတွေ့ဆုံပြီးတော့ပေါ့နော်သူစကားပြောတာတွေရှိတယ်အဲ့ဒီပုံမှာတိုင်းသားလက်နက်ခိုင်ခွဲရီဘက်ကကိုပေထားတယ်ဆိုတာမျိုးပေါ့နော်ဒီအဲ့လိုမျိုးဒီမှာလို့လည်းသိရတယ်ဆိုတော့အခုအဲ့ဒီအချိန်ညာဘယ်လိုရှိလဲရှင
်အဲ့ဒီအချိန်ညာလဲကျွန်တော်တို့ဘာမှထူးခြားမကြတော့ဘူးဗျဘာမှလဲဆိုတော့သူကတော့လှုပ်ချင်ဇောနဲ့ပေါ့နော်မြင်တာတော့ဘာလဲဆိုတော့ဒီတန်းပြည်ရဲ့ပြဿနာဟာဒီကျွန်တော်တို့တန်းပြည်မှာဒုက္ခရောက်မှာမဟုတ်ဘူးနောက်ဆုံးတော့ထိုင်းနိုင်ငံမှာဒုက္ခရောက်လာမယ်ထိုင်းနိုင်ငံနဲ့ဒုက္ခရောက်မှာမဟုတ်အာဆီယံတစ်ခုလုံးကိုဒုက္ခပြီးတော့မှာသူကတော့အဲ့ဒီစိုးရင်ချက်နဲ့ပေါ့နော်ဆိုတော့သူကနေပြီးတော့ဂျားနေပြီးတော့သူကတော့ဟိုဖြစ်ရှင်းပြစီသူကိုယ်တိုင်ကသူပြောပုံကိုရေးရသူအဲ့ဒီစက္ကစားအကောင်းဆောင်နေတဲ့သူရင်းနှီးမှုရှိတာရှိတယ်အဲ့ဒီမှာသူကပြန်တော့ဥစားပေါ့နော်ညှိနှိုင်းပြီးတော့လှုပ်လို့ရရင်မကောင်းဘူးလားဆိုတဲ့အမြင်မျိုးနဲ့ပေါ့နော်သူတော့တောင်းဆိုတဲ့အခါကျတော့ကျွန်တော်တို့ကြည့်ရတာတော့တိတ်တော့မဟန်ဘူးမဟန်တဲ့အနေထားမှာဆိုတော့ကျွန်တော်တို့လည်းဘာမှထူးခြားကြတော့မတုံ့ပြန်တာမရှိဘူးလေဆိုတော့အဲ့ဒီဟာနဲ့နေနေကူတော့သိထူးခြားကြတော့မကြားရသေးဘူးဘာဖြစ်လို့ဆိုတော့ထိုင်းနိုင်ငံထဲမှာလည်းကျွန်တော်တို့ကြည်ကြည်ပြန်လည်းသူကိုယ်တိုင်ကလည်းလက်ရှိတာဝန်ရှိတဲ့လူတယောက်လည်းမဟုတ်ဘူးလေဆိုတော့သူရင်ဆိုင်ရတဲ့အနေထားတစ်ခုကလည်းရှိသေးတယ်အဲ့ဒီတိုင်းပြဆိုတော့ကျွန်တော်တို့ကလည်းတည်တည်ကြာကြာကကနာစဉ်းစားတဲ့အပိုင်းတွေလည်းရှိသေးတယ်လေဆိုတော့သူလှုပ်ချင်တဲ့အတီတာတော့ရှိရင်ရှိမယ်နောက်ပြီးတော့သူတောင်းဆိုတဲ့သူလှုပ်ချင်တဲ့အခန်းကဏ္ဍသူကတော့ပြဆိုတာပဲရှိတယ်ကျွန်တော်တို့ဘက်ကတော့ဘာမှမပြောဘူးလေဘာမှလည်းမပြောဘူးဆိုတာနဲ့ကျွန်တော်တို့ကလည်းဘာမှတော့ဂရုမစိုက်ဘူးတော့မဟုတ်ဘူးကျွန်တော်တို့တေချာစဉ်းစားတယ်ဒီတိုင်းပြည်ရေးရတော့ဘာပဲဖြစ်ဖြစ်တွေးဆုံဆွေးနွေးခြင်းလုံးချင်တယ်ဆိုရင်တောင်မှကျွန်တော်တို့ရက်တိကျရှိပြီလားလေခုနကကျွန်တော်ပြောတဲ့အချက်တွေပဲအဲဒီသုံးချက်ပေါ့နော်စစ်တပ်နိုင်ငံရေးအားထုတ်ခွာရမယ်ဒုတိယအချက်ကဖွဲ့စည်းပုံအခြေခံဥပဒေသေးလက်ခံရမယ်နောက်တစ်ချက်က ဒီအသွင်ကူးပြောင်းရေးကာလတရားမျှတဖို့သူကျွလွန်ခဲ့တာကိုသူတန်ခံရမယ်ဆိုတော့အဲ့ဒီ၃ချက်ကိုစစ်တပ်ကလက်ခံမယ်ဆိုတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲဆိုတာကျွန်တော်ဒီနေ့သူအဲ့ဒါလက်ခံမနေ့ဖန်ကျွန်တော်စလို့ရတယ်လေဒါပေမဲ့သူကအဲ့ဒါကြီးကိုလုံးမလည်းမဟုတ်ဘူးဒီနေ့ဒီကာလမှာကျွန်တော်သိတယ်အဲ့ဒါကြောင့်မို့ကျွန်တော်လုတ်ပြရှိတာဆက်လုတ်သွားမှာပဲဆိုတော့ကျွန်တော်ပြောရမှာပေါ့
အခုဆိုရင်ဒီတစ်တုံရနှစ်ခုစစ်စီရေးမှာကြီးမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနေဆက်မှာဖြစ်နေတဲ့ဒီကြားဖြန့်လုပ်ငန်းတွေကိုနှိမ်နှင်းခြင်းတဲ့အပိုင်းမှာဒီတရုတ်ကလည်းဒါဟိုပေါ့နော်ဒီထောက်ခံတာမထောက်ခံတာတဲ့ဒီတရုတ်ကလည်းသူဒီရာဇဝတ်ခိုင်းတွေကိုနှိမ်နှင်းခြင်းတဲ့အနေနဲ့အထောက်အကူဖြစ်သွားတယ်ပေါ့တစ်တုံရနှစ်ခုစစ်စီရေးမျိုးဆိုတာပြောလို့ရတယ်အဲ့တော့ဒီအခုလိုကရင်နယ်မြေမှာကရင်နယ်မြေဖွံ့ဖြိုးတိုးတက်ရေးကိစ္စနောက်ပြီးတော့အခုနောက်တစ်ဖက်မှာလေဒီကရင်နယ်မြေထဲမှာဒီတရုတ်ကြားဖြန့်ခိုင်းနေတာလာပြီးတော့အခြေချနေတဲ့အပိုင်းပေါ့နော်အဲ့ဒီခါကျတော့ KNU နေနဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ရည်တည်သဘောထားဘယ်လိုရှိလဲရှင
်ဟုတ်ကဲ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကခုနပြောတဲ့အထက်မှာတော့ပါသွားသလိုတော့ရှိပါတယ်အဓိကအရေးပါဆုံးကတော့ကျွန်တော်တို့အင်ဒီဂျင်းနိုင်ငံတွေပဲနော်အခုဆိုရင်တော့ဒီတရုတ်နိုင်ငံနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီတစ်တုံများနှစ်ခုဖြစ်လာတဲ့အခါမှာတော်တော်လေးတော်တော်များများကသုံးသဝေဖန်ကြတဲ့အတိုင်းဆိုရင်တော့အလုတ်လည်းဖြစ်တယ်လေအလုတ်လည်းဖြစ်တယ်ဆိုတော့အဲ့ဒီဟာလည်းတရုတ်နယ်စားမှာဖြစ်တဲ့ဟာပဲအလုတ်ဖြစ်တာကျွန်တော်တို့နယ်စားမှာဖြစ်တဲ့ဟာကျတော့အလုတ်မဖြစ်နိုင်ဘူးခုအဲ့ကြောင့်ပါပြီးလဲဆိုတော့ကျွန်တော်တို့နယ်စားမှာဖြစ်နေတဲ့ဟာတရုတ်နယ်စားမဟုတ်ဘူးကြထိုင်းနယ်စားဖြစ်နေတယ်ဆိုတော့အဲ့ဒီထိုင်းနယ်စားကိုဖြစ်တဲ့ဆိုပေမဲ့ကျွန်တော်တို့အိန္ဒိယနိုင်ငံအချင်းချင်းတွေတကယ်အတူတူလက်တွဲပြီးတော့လောက်နိုင်မယ်ဆိုတော့ဒီထက်ပိုပြီးတော့ထိရောက်မှုရှိတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့တရုတ်ကတော့ဘာပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့လည်းအများကြီးဝမ်းသာပါတယ်အာကျွန်တော်တို့ဘက်ကလည်းတတ်နိုင်တဲ့လောက်ကူညီဖို့လည်းအသင့်ရှိတယ်အဲ့အဲ့ကြောင့်မို့တစ်ဖက်ကနေပြီးတော့ဒီအထူးအင်းကြီးနိုင်ငံအချင်းချင်းပေါ့နော်လိုအပ်တဲ့ဟာတွေပေါ့နော်ကဲဟိုဒီကျွန်တော်တို့နေစမှာကျွန်တော်တို့ထိုင်းနေစမှာကျွန်တော်တို့ကုတ်တိလေးနေစမှာဖြစ်နေတဲ့ဟာတွေကိုကျွန်တော်တို့ဟူကြီးပဲမနိုင်ဘူးဆိုရင်လည်းတရုတ်ကလည်းတတ်နိုင်တဲ့လောက်အဲ့ဒီမှာကျွန်တော်တို့ထဲထဲဝင်နေပြန်ပြီးတော့ဟိုအဖြစ်ပေးမယ်ဆိုရင်ပေါ့နော်ကျွန်တော်တို့ကတော့တကယ်ဥစားကျူဆူမှာပါအာကျူဆူရင်းနေမကဘူးကျွန်တော်ယုံကြည်တာကတော့အဲ့ဒီအထူးသဖြင့်တရုတ်ဘက်ကဒီလိုအဖြစ်လှုပ်ဆောင်သွားမယ်ဆိုရင်တော့ဆိုပါတော့ဗျာဟိုသူကိုယ်တိုင်ကြက်ကြဟိုတခါတည်းတိုက်ရိုက်ပါဝင်ဖို့တောင်းလိုချင်မှလူမယ်လေဒါပေမဲ့လို့အဲ့မှာသူကတော့တကယ်ဟိုကဒီထဲထဲဝင်ဝင်နဲ့ဟိုဥစားပေါ့နော်မူဝါဒအဖြစ်ရောရုပ်ထုပိုင်းအဖြစ်ရောပါလာပြီဆိုရင်တော့ကျွန်တော်ထင်တယ်ဗျာအဲ့ဒါကြီးကတော့ဟိုကျွန်တော်တို့ဒီနေစားကြုံးမှာရှိတယ်ကျွန်တော်တို့အိန္ဒိယထိုင်းနိုင်ငံနဲ့လောက်အောင်ခြံရမှာလဲပို့ပြီးတော့လွယ်ကူလာလိမ့်မယ်လို့ထင်တယ်အဲ့ဒါမှမဟုတ်ဘူးเนาะကျွန်တော်တို့ကကြောက်တော်တော်ကြီးကိုဒီလိုဒူးတင်တဲ့လုံနေတဲ့အခါမှာအခက်အခဲရှိတယ်ဘာလို့အဲ့လိုပြောရလဲဆိုတော့ဒီဟာကြီးကသူ့ရဲ့အရင်းအခြေခံဘယ်သူကလာလဲဆိုတော့စစ်ကောင်စီကလာတဲ့ဟာတွေဖြစ်တယ်စစ်ကောင်စီကမွေးထုတ်လိုက်တဲ့ဟာတွေစစ်ကောင်စီကအကျိုးများရပ်ပြီးတော့ခွဲဝေယူစားတဲ့ဟာတွေစစ်ကောင်စီမပြုတ်ကြနိုင်သူရေးရတော့အဲ့ဒါကြီးကကျွန်တော်တို့လောက်ကန်ရအရန်ခက်တယ်အဲ့ရောင်မလို့ပြောနေတာအိန္ဒိယနိုင်ငံတွေရဲ့ပတ်ဝန်းပတ်သက်မှုရောကျွန်တော်သူတို့ရဲ့အထောက်အကူကလိုအပ်တယ်ဆိုတာစေကောင်စီကိုယ်တိုင်ကထဲထဲဝင်နဲ့နဲ့ရှိုင်းပတ်ဝန်းနဲ့ဟာလို့တော့ကျွန်တော်တို့ရီးပဲနဲ့ဟိုပုံချပြီးတော့ကျွန်တော်တို့လောက်အောင်ဆိုတော့တော်တော်လေးကျွန်တော်တို့ခီးပေါက်နိုင်မှာမဟုတ်လို့ပြောတာပဲဖြစ်ပါတယ်
โอเคဒီဘက်မှာကျတော့ဒီအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံကလေအမေရိကန်ပြည်ထောင်စုအနေနဲ့ဒီမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့လေသူတို့အထူးသဖြင့်ဒီရုံးပိုင်းဆိုင်ရာကိစ္စတွေဒီလက်နက်မဟုတ်တဲ့လက်နက်နဲ့မပတ်သက်တဲ့ဒီဒီကိစ္စတွေမှာကိစ္စရဲ့ဒီမှာသူတို့တွေပံ့ပိုးကူညီမယ်ဆိုရဲအပံ့ပိုးကူညီတယ်ဆိုရဲဟာမျိုးသူတို့ဒီအမေရိကန်လွှတ်တော်ကရောအစိုးရရောဆုံးဖြတ်ချက်ချပြီးတော့ဒီသူတို့ဘတ်ဂျက်တွေလည်းချထားပြီးတယ်ပေါ့လေဆိုတော့တစ်ဖက်မှာကျတော့တရုတ်ကလည်းဒါသူတို့ကိုအာဒါဟိုဟာပေါ့အထူးသဖြင့်အစစ်ကောင်စီရဲ့ထုတ်ပြန်ချက်အရဆိုရင်ဒါအမေရိကန်ကအခုလိုမြန်မာတိုင်းသားလက်နက်ကိုင်အထူးသဖြင့်တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုထောက်ပံ့တဲ့ကိစ္စကဒါတရုတ်ကိုဟိုဒါတရုတ်လွှမ်းမိုးမှုကိုပြန်ပြီးတော့ဒါခြေပတဲ့ကိစ္စပေါ့လေဆိုတော့ဒါမျိုးဆွဆွဲချက်တွေရှိပါတယ်ဆိုတော့အခုအမေရိကန်ကရောဒီအထူးသဖြင့် KNU ပါဝင်ပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပံ့ပိုးကူညီတဲ့အပိုင်းတွေပေါ့ဘယ်လိုရှိလဲရှင် KNU ရဲ့စစ်ဆင်ပြီးတော့
အမှန်မှားတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကိုအထူးသဖြင့်စိတ်ဓာတ်ရေးရရရောနော်ကျွန်တော်တို့ကိုအထူးသဖြင့်ဒီမိုကရေစီခွင့်ရင်လူခွင့်ရင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဟိုကိုယ်ပိုင်ပြဋ္ဌာန်းခွင့်အတွက်အတွက်ကျွန်တော်တို့ထောက်ခံအားပေးတာတော့တော်တော်များများအနောက်နိုင်ငံတွေကလည်းဒါရှိနေပါတယ်အဲတချို့ပြီးတော့အထူးသဖြင့်တချို့သောအာရှနိုင်ငံတွေကလည်းဟိုဒီပေါ်ပေါ်ဒီနေမဟုတ်သည့်တိုင်အောင်ကျွန်တော်တို့နားလည်မှုအပြည့်ရှိနေတဲ့အနေထားတော့ရှိပါတယ်။ဒါပေမဲ့အဲ့ဒီကတဖြည်းဖြည်းတဖြည်းဖြည်းနဲ့ကျွန်တော်တို့ကိုယ့်အရေးကိုကိုပြီးတော့တွန်းလှန်တိုက်ခိုက်ရတယ်ပေါ့နော်။အထူးသဖြင့်ဒီစာနာသိမ်းပြီးတော့ကျွန်တော်တို့နယ်မြေကိုပိုးစစ်ဆင်လာတဲ့ ကျွန်တော်တို့အထူးသဖြင့်ဒီတိုင်းသာအသီးသီးပေါ့နော်ဗမာပါဝင်ပေါ့သူတို့အရင်မှဟိုခြေမုံးလာတဲ့အခါမှာကျွန်တော်တို့ကကိုယ့်အကူဝေရက်တည်ပြီးတော့တိုက်ခိုက်လာတဲ့အခါမှာအထူးသဖြင့်ကျွန်တော်တို့အတွက်ကိုယ့်ကိုခုခံကာကွယ်ပိုင်ခွင့်နဲ့လူအခွင့်နဲ့ကာကွယ်ဖို့အတွက်ဆိုအမေရိကန်နိုင်ငံဆိုးရတော့2022ရာဆိုင်ပြီးတော့သမ္မတရောလွှတ်တော်ကတော့အဲ့ဒီမှာသွားပြီးတော့ဟိုသဘောတူတဲ့ဟာတော့ရှိတယ်လက်မှတ်ထိုးခဲ့တာလည်းရှိအကူအညီပေးဖို့ပေါ့နော်ဒါပေမဲ့လက်တွေ့ရရောအဲ့ဒါကတော့အထူးကအဖြစ်လူသားချင်းစာနာထောက်ထားမှုပဲများပါတယ်နောက်ပြီးတော့ဒီလက်လက်မဟုတ်တဲ့သူကိုဆိုတော့ non lethal လို့ခေါ်တဲ့ဟာတွေပေါ့နော်အဲ့ဒီဟာတွေပဲကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လက်တွေ့အဖြစ်တော့ဒါလည်းရောက်လာဖို့အတွက်တော့တော်တော်လေးကြာခဲ့ပါတယ်ဆိုတော့အခုမှပဲစလုံးရေးစပဲရှိတယ်ကျွန်တော်ဟိုရှိဟိုဘလောက်ရေတွက်တဲ့ပြောရမှာတော့ကျွန်တော်ပြောခဲ့တယ်ဒါတွေကအခုမှစနိုင်တဲ့အနေအထူးသဖြင့်ဒီကပြည်သူလူထုရဲ့ဟုတ်သားပေါ့နော်ဟိုဒီ civilian protection လို့ခေါ်တဲ့အရသားကောက်ွေရေးအနေထားမှာပဲလုပ်နိုင်တဲ့ဟာတွေပြည်ဒါတော့မှအစလေးပဲရှိပါသေးတယ်အထူးသဖြင့် early warning ပေါ့နော်ဆိုပြီးတော့ဘာဖြစ်လို့စစ်ကောင်စီကတစ်ချိန်လုံးကျွန်တော်တို့လူထုကိုပြစ်မှတ်ထားပြီးတော့လိုက်တော့ဘုံကျဲတာတတ်ဖြတ်တာအခုတည်းကတော်မတော်အောင်ဖြစ်နေတယ်အဲ့ဒါကျွန်တော်ဘာမှမတုံ့ပြန်နိုင်ဘူးမတုံ့ပြန်တော့ဘာပဲရှိပဲဆိုတော့ဒီလူထုတွေကဟိုကြိုတင်ပြီးတော့ကာကွယ်နိုင်ဖို့အတွက် early warning system အနေနဲ့ခါတဲ့ဟိုကနဦးသိရင်လည်းတူပြီးတော့ကြိုပြီးတော့တတိပေးဖို့နောက်ပြီးတော့လူထုအတွက်ပြန်ပြီးတော့ကြိုတင်ကာကွယ်ဖို့အဲ့ဒီဟာလေးတော့မှအခုကစလုံးကြီးစအနေထားပဲရှိပါတယ်အဲ့ဒါကြောင့်မလို့ဟိုအပြင်ကပြောနေတဲ့ဟာတွေရောစကားစပြောနေတဲ့ဟာရောချိန်ဝင်ချိန်ညှိဖို့ပြန်ပြီးတော့အမေရိကန်အဲ့လိုလုပ်တဲ့ဟာတွေကဒါပြောနေတာပဲရှိတယ်တကယ်တမ်းကျတော့ကျွန်တော်နယ်မြေမှာဒါကလူစုကိုအထောက်အကူပြုတ်ွက်ဆိုတာဥတွေပြန်တန်းလိုက်တဲ့အချိန်ကလည်းခုစပြီဆိုစလုံးကြီးစပဲရှိပါတယ်ဘာမှအထီးကြီးရောမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့မျှော်လင့်တာဘာဖြစ်ဖို့ကတော့ကျွန်တော်တို့ကကြီးမားလည်းမတောင်းဆိုပါဘူးကိုယ့်အကူဟိုရက်တည်ပြီးတော့ဟိုဒီစစ်ကောင်စီကိုကျွန်တော်တို့တော်လန်တိုက်ခတ်နေတယ်ဆိုတာကကိုယ့်ခြေတော့ပေါ်ရက်တည်ပြီးတော့လုံနေတာပဲဒါပေမဲ့လို့ဘာဖြစ်ဖြစ်ဒီဟာတွေများသတဲ့များအောင်တော့လူဟိုအထူးသဖြင့်လူသားချင်းစာနာထောက်ထားမှုလူအနေနဲ့ဟာတွေတော့မြန်တဲ့မြန်နိုင်အောင်ဒီတကဘာကြီးကရောလူဟိုအပြည့်ဆိုင်ရာအတိုင်းဝန်းကလုံနိုင်မယ်ဆိုတော့ပို့ပြီးတော့ကျွန်တော်တို့ရဲ့အများကြီးထိအောင်မှုရှိတာပေါ့နော်ကျွန်တော်တို့ကတစ်ဖက်ကနေပြီးတော့စစ်လဲတိုက်ရတဲ့ဒီဒုက္ခရောက်နေတယ်ကျွန်တော်တို့နေနေခင်ဗျာတပန်းကျော်ပမာဏကြီးတပြည်လုံးဆိုတော့သုံးပန်းကျော်ပါဒီဟာကြီးကိုချိန်ထဲမှာကျွန်တော်တို့လုံနေရတဲ့လောက်ခါကျတော့အမတန်ပဲဝင်ပြီပါလေအဲအကြောင်းလို့အပြည့်ဆိုင်ရာအတိုင်းဝန်းနေနေကျွန်တော်တောင်းဆိုရှင်တာတော့ဒီထက်ပို့ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကတော့ဥပဒေပြတ်တယ်ပြတ်တယ်တော့ဒါပေမဲ့လက်တွေ့အကောင်တွေပေါ်တဲ့ခါမှာမြန်နေလားမြန်လောက်နေပို့ကကျွန်တော်တို့ကြိုးဟိုသာပေါ့ဟိုလိုချင်ပါတယ်လို့အဲ့ဒါပဲပြောချင်ပါတယ်ဟုတ်ကဲ
့ကျေးဇူးအများကြီးတင်ပါတယ်ဘလို့ခုလိုချိန်ပေးပြီးတော့ VOR မေးတဲ့မိကုန်းကိုဖြေဆွေးရတဲ့ကျေးဇူးတင်ပါတယ်ရှင့်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းအများကြီးအားရပါတယ်ကျေးဇူးတင်